ထိုင်းမြန်မာနယ်စပ်တောင်ရင်မြစ်တစ်လျှောက်ကစစ်ကောင်စီတပ်စခန်းတွေတဝိုင်းတော်လှန်ရေးတပ်တွေအောင်လှမ်းဆိုင်ခဲ့ကြပါတယ်။ပြီးခဲ့တဲ့မတ်လကစလို့လက်ရှိမေလကုန်အတွင်းမှာတင်ကရင်မျိုးသားစီယုံထိတ်ချုပ်နယ်မြေဖြစ်တဲ့တပ်မဟာ6နဲ့တပ်မဟာခွန်အတွင်းကစစ်ကောင်စီတပ်စခန်း10ခုထပ်မင်းသိမ်းပိုက်ခံခဲ့ရတာပါ။ဒီလိုသိမ့်ပိုက်နိုင်ဖို့အရေးမှာလဲကရင်မျိုးသားလက်မြောက်ရေးတပ်မတော် KNLA ကရင်မျိုးသားကာကွယ်ရေးအဖွဲ့ KNDO နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တို့ပူးပေါင်းတိုက်ပွဲဝင်ခဲ့ကြတာဖြစ်ပါတယ်။အခုရပိုင်းအတွင်းမှာပဲမြောက်ရီမျိုးတောင်ဘက်ခြမ်းမှာရှိတဲ့စစ်ကောင်စီတပ်စခန်း၅ခုကို KNU တပ်မဟာ6ဦးဆောင်တဲ့ပူးပေါင်းတပ်တွေကသိမ့်ပိုက်ခဲ့ပါတယ်။အဲ့ဒီစကန်နေတဲ့ဘလက်တိုကနယ်လီရွှေအေးမြိုင်ဝါမီထာထိုချိုစကန်ခေါ်ဘရင်နောင်နဲ့မော်ခီတပ်စခန်းတွေပါဝင်ပါတယ်။တမဟာခွန်နဲ့မှာတော့နေဆက်တလျှောက်မှာရှိတဲ့မော်ဖိုခီမော်ဖိုကေစကန်မော်ဖာတူတာလဲတခေါ်ဘီခွီပူလူတူခလေဒီမော်ကွီးလူနဲ့လေးဝော်စားတဲ့စစ်ကောင်စီချစ်ကိုစကန်ချစ်ကိုကိုတိမ့်ပိုက်နိုင်ခဲ့တာပါဒီလိုထိုင်းမြန်မာနေဆက်တလျှောက်မှာစစ်ရေးချိန်နေပြင်းထန်ပြီးစစ်မျက်နှာကျယ်လာတာကြောင့်စစ်ကောင်စီတပ်စခန်းအနီးကဒေသခံတွေဟာတောင်ရင်မြစ်နယ်ပြည်မှာမလုံခြုံမှုတွေနဲ့အတူရွှေ့ပြောင်းနေထိုင်နေကြရပါတယ်စစ်ကောင်စီရဲ့နေရာဒေသမရှောင်တိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးကရင်မျိုးသားစီယုံ KNU တပ်မဟာ9ပြောရေးဆိုခွင့်ရှိသူဘုံမူကြီးစောကလေတို့က
နည်းနည်းကဆွဲကင်ပြီးတော့မှဒီစစ်အာဏာရှင်ကိုတပ်ဝဲဝင်နေတဲ့အခွဲစည်းရဲ့အချင်းကတင်အားကဒီပြည်သူဟိုရှိမှပဲရှိတဲ့ပုံမှာအဲ့ဒါဒီနည်းနည်းဆွဲကင်တော်လာနေတဲ့အခွဲအမြင့်ပြအောင်ဆိုပြီးတော့မှဟိုတို့ဟိုလောက်ဆောင်နေနေမှာဒီဒီထဲကိုလှည့်ပြီးတော့မှဒီပြည်သူကိုခေမုန်းပြည်နိုင်မယ်ဆိုလို့ရှိရင်ဒီအခွဲစည်းနေလည်းပဲခေမုန်းလို့ရမယ်ဆိုတဲ့မာရွေးတဲ့အတွေးခေါ်နဲ့ပြည်သူလိုက်ပြီးတော့စတင်တာဖြစ်တယ်
။ကြော်လိုင်းရေးပူပေါင်းတက်ဖွဲ့တွေရဲ့ထိုးစစ်တွေကြမှာစစ်ကောင်စီဟာလေကြောင်းတိုက်ခိုက်မှုကိုဇက်တိုက်ပြုလုပ်ခဲ့ပါတယ်တပ်မဟာ6အတွင်းကစခန်းသိမ်းတိုက်ပွဲတွေမှာဆိုရင်စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုဟာ DKBA ဌာနချုပ်ရှိရာစုံစည်းမြိုင်ရွာအထိထိမှန်ခဲ့တာပါမေလ29ရက်ညအုပ်ပိုင်းမှာလည်းမြောက်ရီဝော်လီလမ်းမပေါ်မှာရှိတဲ့ကွိလက်စုကြီးရွာကစောင်းသားဘော်ဒါဆောင်ကိုလေကြောင်းတိုက်ခိုက်ခဲ့ပါတယ်လေကြောင်းတိုက်ခိုက်မှုအပြင်မြူဟာကုန်းတွေကနေနီးစပ်ရာရွာတွေတဝိုင်းလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်နေတာပါဒီလိုတိုက်ခိုက်မှုတွေကြောင့်ဒေသခံတွေထိခိုက်ဒေဆုံးမှုတွေလည်းရှိခဲ့ပါတယ်ဒါကြောင့်စစ်ကောင်စီရဲ့တပ်စခန်းအနီးတစ်ဝိုက်ရွာကလူတွေဟာဘေးလွတ်မယ်လို့ယူဆရတဲ့နေဆက်မြေတောင်ရင်မြေတပေးမှာကြားလက်ဘက်တွေနဲ့ယာယီတဲအိမ်တွေစောက်ပြီးနေထိုင်နေကြရတယ်လို့စစ်ဆောင်တအုပ်ဖြစ်သူမတ်အေဝါကဆိုပါတယ်
။အခုလက်ရှိချိန်မှာလူတွေတိုးလာတယ်။ပြီးတော့ဒီနီနာအားတကွက်တွေဖြစ်တဲ့ကြောင့်အခုချိန်မှာဟိုတတိရှိချိန်ညီကြတာကြီးပဲပေါ့နော်။အခုကျမတို့အနားမှာတော့လေပြာကုန်းတကုန်းရှိတယ်အဲ့ဒီကောင်တရှိတဲ့ခါမှာကျမတို့ဒီမိနာနဲ့ဆက်ခွေရှိတဲ့ရာရဆရာကြီးကျမတို့နေလို့ရပါဘူး။အဲ့ဒါနဲ့ဒီချစ်တယ်လို့ဆိုတာတူတယ်လည်းမသိပါဘူးနော်။ဒါဒီကဲချင်းပြေးလာလို့ဆိုရင်တော့ကျမတို့ဒီနေရာမှာနေလို့မရရင်ဆက်တဲ့ချမှာပဲကိုရမှာပဲ။အဲ့ဒါလည်းဆိုတော့နေနေမိကုန်သွားပြီးဒီဇာတ်ရောက်ပြီးဆိုတော့ရှစ်ဆက်သွားတော့ညနေငါးရက်မှာပဲကုသွားမှာပဲ။နောက်ပရိုဘလမ်ရဘူးအဲကြောင့်အပူလက်ရှိအခြေအနေကအခြေအနေကတော့တော်မဆိုရင်ဘယ်လိုဖြစ်မလာသေးဘူးပေါ့နော်ကိုကအစာချောင်းနေတဲ့အခြေကအစာတွေတော့လိုအပ်တယ်လက်ရှိရဆိုင်ရနောက်ပြီးတော့အစာချောင်းကိုတကယ်လို့များရှောင်ရရမယ်ဆိုရင်အစာချောင်းကိုမှဖြစ်မယ်လေအဲတော့သူတတိရှိသမားနည်းလေ
အာနာဒင်းစန့်ကျင်ရေးလှုပ်ရှားမှုဖြစ်တဲ့နှွေဦးတော်လှန်ရေးခီအစာ2021ဖေဖော်ဝါရီကနေ2025အထိနေရက်စွန့်ခွာရွှေ့ပြောင်းနေထိုင်သူအရေးအတွက်ကနေစဉ်တိုးလာနေတာပါနိုင်ငံတွင်းဖြစ်ပွားနေတဲ့လက်နက်ကိုင်တိုက်ပွဲတွေလက်နက်ကြီးနဲ့လေကြောင်းတိုက်ခိုက်မှုတွေစစ်စင်ရေးတွေကြောင့်နေရက်စွန့်ခွာထွက်ပြေးတင်းရှောင်သူအရေးအတွက်ကလေသန်နီးပါးအထိရှိတယ်လို့သွေးစွန့်ငွေ Blood Money အဖွဲ့ကအခုနှစ်ဇန်နဝါရီမှာထုတ်ပြန်ထားပါတယ်ဒီရက်က2021အာဏာမသိခင်ရှိတဲ့ပမာဏထက်1.8တန်းတိုးလာတာပါမြန်မာနိုင်ငံမှာလူဦးရေ54တန်းရှိပါတယ်စစ်ဆောင်တဲ့အရေးတွေနဲ့လက်ရှိလူဦးရေကိုတက်ကြည့်မယ်ဆိုရင် 9.4 ရာခိုင်နှုန်းကနေရက်စွန်ခွာစစ်ပီးရှောင်နေကြရတာဖြစ်ပါတယ်လက်ရှိထိုင်းမြန်မာနယ်စပ်အနီးမှာဖြစ်ပွားတဲ့ကရင်ပြည်နယ်အတွင်းတိုက်ပွဲတွေကြောင့်တင်းရှောင်နေရသူတွေရဲ့အနာဂတ်ကတော့မလုံခြုံမှုတွေနဲ့ကြုံတွေ့နေရတယ်လို့စစ်ဆောင်နေရသူတေဘောဖို့ကြည်ရတောင်းဝင်ခံကပြောပါတယ်
အမေနာမကဆန်နေရတဲ့နာခုလာလာကတာစကားနဲ့ညွန်နဲ့ကာယပိနေတဲ့ကကြတော့ညွာတဲ့မှာလည်းဘူးအမှန်လည်းမမြင်ရဘူးလေ တို့လည်းမကြည်လည်းနေတယ်ကြားတဲ့ခါကြတာလေဆောင်းပေးနာမှာပဲဒီလိုပဲကန့်နေရတာပေါ့အာရှေ့အော်ကလည်းဆောင်းပေးနာမှာကတဲထိုးပြီးနေရတာပေါ့တလပနဲ့အမုံမူပြီးတော့ဒီလိုပဲဒီလိုတော့နေရတာပေါ့ပြီးရလည်းမုံမရလို့တော့ကောင်းအောင်တာပေါ့မုံရလည်းတော့လည်းဆက်ဆက်ပြေးရတယ်ပေါ့မူရည်ကြီးတဲ့ခါကျမုံရတော့လည်းနည်းနည်းဟိုပေါ့ကုန်မြင့်တဲ့နေရာမှာတော့လက်အဲဆိုဆောင်းနေတာပေါ့နေနေရလည်းမတအားကြီးလို့ဒီခဏလေးရရေတက်လာပြီးတော့ရေရေမြုပ်လာတဲ့နေရာအခုလက်ရှိနေတဲ့နေရာတွေကမတညာလောက်တင်းနေကိုတညာလောက်ရရစီရေရချက်ချက်တက်လာပြီးတော့အခလုံးမြုပ်ဖက်ပြီးဖက်ပြရတာပေါ့အဲဒါကြတော့ဒီကြားထဲမှာလည်းចောင်းသားတွေចောက်တက်ဖို့တချို့တွေကဒီဘောရဆောင်မှာလာပြီးတော့ဆုနေကြတဲ့ចောင်းသားလေးတွေရှိတယ်အဲចောင်းကလည်းဟိုတတ်စကားနဲ့နီနီနန်းနန်းဆိုတော့လည်းចောင်းမှလည်းဒီလိုလည်းမြေဘောရဆောင်မှာနေလို့လည်းឆော့ဒီရွာသားနဲ့အခလုံးឆော့ပေးနာမှာတူတူပဲနေကြတာပေါ့
လက်ရှိတိုက်ပွဲဖြစ်ပွားနေတဲ့ထိုင်းမြန်မာနယ်စပ်နေရာတွေမှာမိုးရွာသွန်းနေတာကြောင့်တောင်ရင်းမြစ်နယ်ပြည်ရာရီတဲထိုးနေထိုင်သူတွေဟာစစ်ပွဲပိုပြင်းထန်လာရင်ထတ်ရွှေ့ဖို့အမြင်မရှိတော့ဘူးလို့ညင်ညူကြပါတယ်။လော့ခေါ်ဆီဆောင်စခန်းကတော့2021ခုနှစ်လေကေကောတိုက်ပွဲဖြစ်ပွားပြီးနောက်ဒီဇင်ဘာမှာစတည်ထောင်ခဲ့တာဖြစ်ပြီးအခုတချို့ပြန်ထိုင်းမြန်မာနယ်စပ်တိုက်ပွဲတွေကြောင့်ဆစ်ဆောင်သူအရေအတွက်က300နီးပါးအထိရှိလာပါတယ်။ဒီစစ်ဆောင်စခန်းကနေတိုက်ပွဲဖြစ်ပွားတဲ့တွင်လက်နက်ကြီးတန်တွေကိုကြားနေရတာကြောင့်စစ်ဆောင်နေသူတွေအနေနဲ့အထူးပြုစိုက်ပြီးနေထိုင်နေရတယ်လို့ဆိုပါတယ်။ဒါအပြင်တောင်ရင်မြစ်နဘေးမှာနေထိုင်ရတဲ့တေဘောဘူးဒေသကစစ်ဆောင်လာသူအရေအတွက်ဟာလည်း220ကျော်ရှိနေပါတယ်။နေရဲဆုံကထွက်ပြေးလာရသူတွေဖြစ်တာကြောင့်အဆအဆအရာရာမပြည့်စုံမှုတွေနဲ့ကြုံတွေ့နေရတာပါ။စစ်ဆောင်လာသူတွေကိုကုညီထောက်ပံ့နဲ့တနိုင်တပိုင်ပရဟိတအဖွဲ့တွေကသာအားကိုးနေရပြီးစားနပ်ရက်ကအတွက်ဆိုလဲအိမ်အောင်စုတစုကိုဆန်10ကီလိုကနေ15ကီလိုခန့်သာရရှိတာကြောင့်တိုက်ပွဲရရှိသွားရင်တော့ပို့ခက်ခဲလာမှာကိုစိုးရိမ်နေကြပါတယ်။ဒါပေမဲ့ထိုင်းမက်ချန်ကိုထွက်ပြေးဖို့ကလည်းလုံခြုံရေးတင်းကျပ်တာနဲ့မိုးရသည့်တောင်ရင်မြစ်ရေစီးကျန်တာကြောင့်အခက်အခဲတွေရှိနိုင်တယ်လို့မက်အဝါကပြောပါတယ်
။ဟုတ်ကဲ့ကျောင်းဒီကချင်းပြေးလာလို့ဆိုရင်တော့တို့ဒီနေရာမှာနေလို့မရရင်အထက်တက်ချက်မှာပဲကိုရမှာပဲ။ဒါလို့လဲဆိုတော့နေရဲ့နည်းနည်းကုန်သွားပြီးဒီကြက်ရောက်ပြီးဆိုတော့ရှစ်ဆက်သွားတော့ပြန်နေငါလည်းမှာပဲ။ဟောကုသွားမှာပဲ။နောက်ဆိုလည်းမရဘူး။အဲကြောင့်မို့အခုလက်ရှိချင်းတွေကအချင်းတွေကတော့ရောက်မဆိုရင်ဘယ်တော့ဖြစ်မလာသေးဘူးပေါ့နော်။ဒီစစ်ဆောင်မှာဒီနေရာမှာရှိနေသေးတာကတော့အလူရှင်တွေရဲ့အကူအညီကိုအများအားလိုအပ်တယ်။အဲ့တော့ဘာမှတခြားရတပ်ပတ်ဘူးမရတဲ့ဆိုဒီအစာကြောင်းနဲ့အစာကြောင်းကတော့ဒီစုစုစုစုပို့တယ်ဘာ။နောက်ပြီးတော့ဒီဥစားအခြေခံစာကတော့ဆိုင်နဲ့ချီရတာတာစာပဲလို့သတ်မှတ်ထားရဲ။နောက်တစ်ခုကတော့ခင်းလေးတွေအဖြစ်ဖြစ်ပြီးတဲ့တချို့မိသားစုတွေကလည်းလူကြီးပိုင်းတွေကတော့နေစားလို့လည်းမလုပ်နိုင်ဘူး။အဲဖပါပင်းနေလေမရှိကြလားဖြစ်နေလေ
ထိုင်းမြန်မာနယ်စပ်တကြောမှာတကြော့ပြန်ဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်စစ်ဆောင်လာသူတွေကိုကုညီထောက်ပတ်နေသူတွေဟာလည်းအခက်အခဲမျိုးစုံနဲ့ကြုံတွေ့နေရတာပါစစ်ဆောင်နေတဲ့ရာရီတဲစောက်ဖို့လိုအပ်တဲ့တာလဘဲစားနေကအတွဲဆန်စီစားနေစေဝါတွေကိုလည်းထိုင်းဘက်ခြံကနေတည်ယူနေကြရပါတယ်လက်ရှိနယ်စပ်ဂိတ်တွေမှာထိုင်းလုံခြုံရေးတပ်ဖွဲ့ဝင်တွေကတင်းကျပ်စွာစစ်ဆေးနေတာကြောင့်ကုညီသူတွေအနေနဲ့တည်ယူဖို့ခက်ခဲတာတွေလည်းရှိနေတာပါထိုင်းမြန်မာနယ်စပ်ကတကြော့ပြန်စစ်ပွဲတွေကြောင့်နှစ်ရက်အတွင်းနယ်စပ်တစ်လျှောက်ဆစ်ဆောင်လူရေက4,000နီးပါးခန့်ရှိနိုင်တယ်လို့ကုညီနေသူတွေကခန့်မှန်းကြပါတယ်။ဒီရေအတွက်အပြင်2021ခရဲကဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့် KNU တပ်မဟာရေးထဲမှာဆစ်ဆောင်ရေတွေက1.2%အထိရှိနေတယ်လို့ကရင်လူခွေရေအဖွဲ့ရဲ့အခုနှစ်အစောပိုင်းစီရင်အရာသိရပါတယ်။ဒါအပြင်ထပ်မံဖြစ်ပွားနိုင်ခြေရှိတဲ့စစ်ပွဲတွေကြောင့်တောင်ရင်မြစ်နားစစ်ဆောင်နေသူတွေဟာတခြားနေရာတွေကိုထပ်မံပြောင်းရွှေ့ရမယ်ဆိုရင်အလွယ်တကူတည်သွားလို့ရတဲ့စားနေအခါတွေလိုနေတယ်လို့ကုညီဆောင်ရွက်ပေးနေသူကိုဝင်းကိုကပြောပါတယ်
။ရာသီဥတုရဆိုရင်တော့ဒီမိုးတန်ကိုသူတို့ခံရမယ်။ကျန်းမာရေးရဆိုတော့ဝမ်းရောဂါတွေဖြစ်လာနိုင်တယ်။ဘာလို့ဆိုတော့ရေကအဲဒီတောင်ဟိုဒီမိုးရပြီဆိုရင်ရေကိစ္စတွေရဲ့ပြဿနာတက်ပါလေ။ပြောနာတော့ခုကတခုခုသူတို့တိုက်ပွဲဖြစ်ပြီဆိုရင်ကဓာတ်ရဲပြန်လို့မရတဲ့အချိန်မျိုးတောင်းရင်းရအတုံးရတဲ့ခါကျဒီချိန်ကအရန်နောက်တယ်ခြေတွေမိုးတွေရွာထားတော့ပါဒီကျမ်းမာရေးအရဆိုရင်တော့ဒီမိုးရသည်ဖြစ်တဲ့အတွက်ငှက်ပြားတော့ကျင်းနေတယ်များလာမှာပြောနာတော့ခုကဒီခြေတောင့်ရောရာသီဥတုချောင်းရောအာဒီတိုက်ပွဲအဲ့လိုမျိုးရှည်သွားတယ်တပတ်လောက်ကြာသွားတယ်နှစ်ပတ်လောက်ကြာသွားတယ်ဆိုတိုင်းဘက်ကလည်းဟိုတော်တော်များများကလည်းဇက်တင်အကုန်လုံးကိုဂိတ်တွေဆလာဖြစ်ကြတယ် တယ်ယူပို့ဆောင်မှုတွေတော်တော်ခက်ခဲတယ်။အခါတန်တော့ဟိုပိုက်ဆံပဲဟိုဘက်ကန်းရှိတဲ့လူတွေကိုဆွဲပြီးဟိုဘက်ကန်းကနေပဲပို့ရမျိုးတွေလောက်ကြရတာပေါ့နော်။အဲ့လိုမျိုးတော့ရှိတယ်။တပတ်အခုဆိုရင်လည်းဟိုလောက်ဖြစ်နေပြီလေနော်ဟိုတပတ်နီးပါးတပတ်ချက်ချော်လောက်စနေပြီဆိုတော့ဘယ်တော့တော့ထက်ကြအောင်ပါဆိုတော့လေကျွန်တော်အနေနဲ့ကတော့ကျွန်တော်အမြင်ကျွန်တော်တို့ဟိုကြုံတွေ့ကြရတော့ဆိုရင်အဲ့တို့ဒီကျမ်းမာရေးရာသီဥတုကြောင့်ကျမ်းမာရေးမှာတော့ဝမ်းနဲ့ငှက်ပြလာနိုင်တယ်
ကရင်ပြည်နယ်အတွင်းအခုလအတွင်းမှာစကားနဲ့တိုက်ပွဲတွေကြောင့်အောင်ပွဲရနေတာနဲ့တပြိုင်တည်းဒေသခံတွေဟာလည်းအိုးအိမ်စွန့်ခွာပြီးနေစဉ်ဘေးလွတ်ရာကိုရွှေ့ပြောင်းနေကြရတာပါဒါပေမဲ့လုံခြုံတဲ့ရဝင်းကိုရွှေ့ပြောင်းနိုင်တာမျိုးတော့မဟုတ်ပါဘူးလျင်တဲ့လက်နက်ကြီးတန်တွေနားဆွေရင်အမောင်တို့ထဲမှာဆုံရှုံနေရတဲ့စာဝတ်နေရေးဖူလုံမှုကလေးငယ်တွေပညာသင်ကြားခွင့်နဲ့မလုံခြုံမှုတွေကြောင့်အောင်ပွဲတန်ကိုနားဆွေရင်ယုံကန်ရှင်သန်နေကြရစေပါဒီသတင်းဆောင်မကိုတန်လွင်ခက်ကပေးပို့ထားတာဖြစ်ပါတယ်